This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်ပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဗီဒီယိုအနေဖြင့်ဝေပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဧပြီလ25ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးဦးလင်္ကာမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
လာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ရှမ်းပြည်တပ်မတော် SSA တီထောင်ခြင်း62နှစ်ပြည့်ခမ်းနားပြုလုပ်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်တပ်မတော် SSA တီထောင်ခဲ့ခြင်း62နှစ်ပြည့်ခမ်းနားကိုရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ဘဟုဌာနချုပ်မှကျင်းပပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။ဧပြီလ24ရက်နေ့မနက်9နာရီခွဲကနေ9နာရီထိကျင်းပခဲ့တဲ့ခမ်းနားကို SSPP SSA နိုင်ရကပိုချုပ်ကြီးစိတ်ထင်ဦးဆောင်တဲ့ဗဟုကော်မတီဝင်များတပ်ဖက်အုပ်ချုပ်ရေးဆိုင်ရာဌာနများဒေသခံပြည်သူ 9,000 ကျော်တက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်။အဆိုပါခမ်းနားမှာပိုချုပ်ကြီးစိတ်ထင်ကအဖွဲ့အမှာစကားပြောကြားခဲ့ပြီးရှမ်းပြည်တပ်မတော် SSA ဖြစ်ပေါ်လာပုံတမိုင်းချင်းကိုရှင်းလင်းပြောကြားခဲ့တယ်လို့သိရှိရပါတယ်။ထို့နောက်ရှမ်းပြည်တပ်မတော် 62 နှစ်ပြည့်ခမ်းနားကိုပို့အုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLPNL ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD SSPP SSA ဥက္ကဋ္ဌဗိုလ်ချုပ်ကြီးဖန်ဖာတို့ကပေးပို့လာတဲ့ဂုဏ်ပြုသဝင်လာများကိုဖတ်ကြားခဲ့ပါတယ်ဆလဘီငွေရတုရွှေတုစုချင်းမြေရန်ထိုက်တန်သူများကိုစုချင်းမြေပေးခဲ့ပြီးစစ်ကြောင်း18ကြောင်းစစ်တီအင်အား3,000ကျော်ကစစ်ရေးပြချီတက်ခဲ့ကအခမ်းအနားကိုရုပ်သိမ်းခဲ့တယ်လို့သိရှိရပါတယ်ခင်ဗျာအပြည့်ရဲ့ကြေညာထားပေမဲ့ဖားကန်ဒေတာကိုအင်အားထောင်ချီသုံးပြီးစစ်ကောင်စီထိုးစစ်ဆင်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။ကချင်ပြည်နယ်ဖားကန်ဒေတာဘက်ကစစ်ကောင်စီကအင်အားထောင်ချီသုံးပြီးစစ်ကြောင်းနှစ်ခုခွဲကထိုးစစ်ဆင်နေတယ်လို့ကချင် News Group ကနေဖော်ပြထားပါရစေ။ယခုလဇန်ပိုင်းကအင်းတော်ကြီးဘက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့တနိုင်းလီတို့လမ်းမှာပေါ်လဝါကျွော်မှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကဖားကန်ဒေတာကိုဦးတည်နေပြီးထိုးစစ်ဆင်လာတယ်လို့ KIO သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက KNG ကိုပြောထားပါတယ်စစ်ကောင်စီတပ်တွေကစစ်ကြောင်းထိုးလာတဲ့အတွက်ဖားကန်မြေကြီးနားလမ်းကြောင်းတွေကို KNG ဘက်ကဧပြီလ24ရက်နေ့ကစပြီးယာယီပိတ်ထားတယ်လို့နမ်မတီမြို့အထက်မယံကထောင်စစ်ကောင်စီဂိတ်ကလည်းလမ်းပိတ်ဆို့ထားတယ်လို့သိရှိရပါတယ်ဒါ့အပြင်ဖားကန်ကိုစစ်ကြောင်းထိုးဖို့ယူဆရတဲ့စစ်ကောင်စီတပ်ရင်း900ခန့်ကဒွမ်ဘုံချောင်းကနေလဝါအထိစစ်ကြောင်းသုံးခုခွဲပြီးရှိနေကအဲ့ဒီထဲမှာစစ်ကောင်စီလက်အောက်ခံပြည်သူ့စစ်အဖွဲ့တွေပါပါဝင်တယ်လို့မြင်တွေ့တဲ့ကားသမားတွေကပြောပါတယ်နောက်ထပ်စစ်ကောင်စီတပ်တွေကလည်းမုံညင်းမြို့နယ်အင်းတော်ကြီးဒေသဘက်ကနေဖားကန်၊ဂွေခါဘက်ကိုစစ်ကြောင်းထိုးနေပြီးအင်းတော်ကြီးဒေသလုံးတုံနယ်စွန်းရင်းကုန်းကျေးရွာတွေကိုပုံကျဲတိုက်ခိုက်နေတယ်လို့သိရှိရပါတယ်တစ်ဖက်မှာလည်းငလျင်တင့်ပြည်သူတွေကိုပြန်လည်ထူထောင်ရေးအရှိန်ဟုန်မြင့်ကူညီပေးဖို့ကောင်းစဉ်နဲ့ဧပြီလ30ရက်နေ့အထိအပြစ်ခတ်ရစဲရေးကာလကိုထပ်တိုးဖို့စစ်ကောင်စီကကြေညာပေမဲ့ကချင်ဒေသမှာတော့ပုံကျဲတိုက်ခိုက်တာတွေနေ့စဉ်လုပ်နေတယ်လို့မြေပြင်စစ်ကြောင်းတွေနဲ့ပါထိုးစစ်ဆင်နေတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ ရဲစကြိုမြို့နယ်ဘလဘကျွေးကပြည်သူနေအများကိုမိရှို့ပြန်လာတဲ့စစ်ကောင်စီကားလေးစီးကိုမိုင်းဆွဲတိုက်ခိုက်လိုက်တဲ့တဲ့ရင်ကိုတင်ပြပေးချင်ပါတယ်။ဧပြီလ24ရက်နေ့ညနေ4နာရီခွဲအချိန်ခန့်မှာရဲစကြိုမြို့နယ်ဘလဘကျွေးရရှိပြည်သူနေအများကိုမိရှို့ရေးပြန်လာတဲ့စစ်ကောင်စီကားလေးစီးကိုခလာရ258သို့သွားရလမ်းမှာပြည်သူကားခွဲရဲဘော်များမှကင်းမုံများရှိနေတဲ့ကြားကမရမကမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းရဲစကြိုမြို့နယ်ပကဖမှတဲ့ရင်ထုတ်ပြန်ထားပါတယ်။အဆိုပါမိုင်းများမှာကျန်းဖက်စစ်ကောင်စီမှအသုံးပြုတဲ့ဟာဝဲစာကြီး120မမမပေါက်ကွဲသေးပေလက်နက်ကြီးများနဲ့အသုံးပြုထားတဲ့ပြင်းအမြင့်မိုင်းများဖြစ်တယ်လို့ဖော်ပြထားပါတယ်။ဖောက်ကွဲတိုက်ခိုက်မှုကြောင့်ရှေ့ဆုံးကားတစ်စီးမှာမိနစ်အနည်းငယ်ကြာရပ်တန့်သွားပြီးအထိခိုက်များနိုင်တယ်လို့သိရှိရပါတယ်။ထို့နောက်အဆိုပါကားများမှာပခုတ်ကူဘက်သို့ပြန်လည်ထွက်ခွာသွားပြီးပြည်သူကားခွဲရဲဘော်များလည်းအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ကလေးဝမြို့နယ်မစိန်ရွာနဲ့မင်းကြီးမြို့နယ်ကကံပြေကပြက်ရွာတွေကိုစကားစကားဝိုင်းတွဲလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးရွှေမျောလုပ်ငန်းလုပ်ကိုင်းနေသူအရက်သား၃ဦးနေရာမှာပင်သေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။ကလေးဝမြို့နယ်မစိန်ရွာနဲ့မင်းကြီးမြို့နယ်ကကံပြေကပြက်ရွာတွေကိုစကားစကားဝိုင်းတွဲလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်ရွှေမျောလုပ်ငန်းလုပ်ကိုင်းနေသူအရက်သား၃ဦးနေရာမှာပင်သေဆုံးခဲ့တယ်လို့ဧပြီလ24ရက်နေ့မှာကလေးဝ People Defense Organization ကဖော်ပြထားပါတယ်။ကလေးခရိုင်တွင်ကလေးဝမြို့နယ်မစိန်ရွာနယ်မင်းကြီးမြို့နယ်ကကံပြေကပြက်ရွာတွေကိုစကားဆာရဲ့လေတက်ကဝိုင်းတွဲဖလီရင်နဲ့ဘုံတွေချပြီးတိုက်ခိုက်ခဲ့ပါတယ်။ထူးခြားတာကကလေးဝမြို့နယ်မစိန်ကျွာဆိုတာစစ်ကောင်စီစခန်းထိုင်စုမိုးထားတဲ့ကျွာတွေဖြစ်နေတယ်လို့ဆိုပါတယ်။စစ်ကောင်စီရဲ့အကြောင်းမဲ့ဘုံကျဲတိုက်ခိုက်မှုကြောင့်မစိန်ကျွာမှာရွှေမျောလုပ်ငန်းလုပ်ကိုင်နေသူအရက်သား၃ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။မော်ချီမျိုးအမတ်နှစ်ဂိန်းဒီကိုစစ်ကောင်စီဘုံကျဲခဲ့ရာအရတား6ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။ကင်နီပြည်ဖားဆောင်မြို့နယ်မော်ချီဒေတာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာအရတား6ဦးသေဆုံးခဲ့ပြီး9ဦးထပ်မံတရားရရှိခဲ့တယ်လို့ Kenny People Voice ကနေဖော်ပြထားပါတယ်။ဧပြီလ24ရက်နေ့နေ့လယ်3နာရီဝန်းကျင်မှာမော်ချီမြို့အမတ်နှစ်ဂိန်းဒီကိုစစ်ကောင်စီကဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုတွင်ရှစ်လသားရွယ်ကလေးငယ်တူအပါဝင်အရသား6ဦးသေဆုံးခဲ့ပြီး9ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဒါပြင်ဧပြီလ24ရက်နေ့မနက်2နာရီခွဲဝန်းကျင်ကလည်းထိုင်းကီနီနယ်စပ်ရှိမဲဆဲမြို့နယ်ဟိုဆဲကျွာကိုလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာနေအိမ်တချို့ပျက်စီးခဲ့ပြီးလူထိခိုက်မှုတော့မရှိခဲ့ဘူးလို့သိရှိရပါတယ်။မော်ချီအမှတ်နှစ်ဂိန်းဒီကိုပြီးခဲ့တဲ့မတ်လ9ရက်နေ့ကလည်းစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ပြီးဒေသခံနှုတ်သေဆုံးခဲ့က10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။မင်းလာပြည်သူကာကွယ်တပ်ဖွဲ့အမည်နဲ့မတမာသူများကချင်းချောင်ငွေကြေးတောင်းခံမှုများပြုလုပ်နေတဲ့တဲ့ရင်ကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်မင်းလာမြို့နယ်ခြေဆိုင်မင်းလာပြည်သူကာကွယ်တပ်ဖွဲ့အမည်ကိုအသုံးပြုပြီးမတမာသူများကငွေကြေးတောင်းခံမှုများပြုလုပ်နေကြောင်းအသိပေးထုတ်ပြန်ထားပါတယ်။ယခုရက်ပိုင်းတွင်မင်းလာမြို့နယ်မှာတော်လှန်ရေးတပ်များနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲများဖြစ်ပွားနေကစစ်ရေးရှိန်မြင့်တက်နေတာကြောင့်ပြည်သူများစိုးရိမ်နေချိန်မှာအခွင့်ကောင်းယူပြီးအခုလိုချင်းချောင်ငွေကြေးတောင်းခံမှုများပြုလုပ်နေတယ်လို့သိရှိရကြောင်းဖော်ပြထားပါတယ်။အဆိုပါချင်းချောင်ငွေကြေးတောင်းခံမှုများကိုမင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပါဝင်မင်းလာမြို့နယ်တွင်စစ်စင်ရေးများလှုပ်ဆောင်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF များနဲ့အခြားသောတော်လှန်ရေးတပ်ဖွဲ့များကလှုပ်ဆောင်နေခြင်းလုံးဝမရှိပါဘူးလို့သိရှိရပါတယ်။အခုလိုတော်လိုင်းတက်ဖွဲ့အမိကန်ချင်းချောင်ငွေတောင်းခံသူများနဲ့အများပြည်သူအသက်အိုးအိမ်စီစဉ်ကိုထိခိုက်နေတာအောင်ပြုလုပ်သူများကိုမင်းလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထိရောက်စွာအပြစ်ပေးအရေးယူသွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။မကွေးတိုင်းစိတ်ပြူမြို့နယ်မှာပြည်သူ့ကာကွယ်ရေးတက်ဖွဲ့ဝင်များအောင်စစ်တီတော်ကျင်းဝေးစီကန်းတင်တန်းကိုပို့ချခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။မကွေးတိုင်းစိတ်ပြူမြို့နယ်မှာစစ်တီတော်ကျင်းဝေးစီကန်းတင်တန်းကိုလူအခွင့်အရေးဆိုင်ရာတာဝန်ခံကဦးဆောင်၍ပြည်သူ့ကာကွယ်ရေးတက်ဖွဲ့ဝင်များအားပို့ချခဲ့တယ်လို့တင်ရရှိပါတယ်။အဆိုပါတင်တန်းမှာစစ်တီတော်ကျင်းဝေးစီကန်းများအားလိုက်နာရန်ဆောင်ရန်ရှောင်ရန်များနဲ့ပြစ်မှတ်တတ်မှတ်ခြင်းအကြောင်းအရာများကိုအမျိုးသားညီညွတ်ရေးအစိုးရကပြဋ္ဌာန်းထားတဲ့ COC ပါအချက်လက်များအပြည့်ပြည့်ဆိုင်ရာလူသားချင်းစာနာမှုဆိုင်ရာဥပဒေတို့ကိုကိုးကား၍ပို့ချခဲ့ပါတယ်။တင်တန်းမှာပို့ချပေးမှုများကိုလက်တွေ့လိုက်နာကျင့်သုံးပြီးပြည်သူလူထုပေါ်ဆန့်ဆန့်သင်ကြောင်းအသိပညာကိုရရှိခဲ့မှုကိုလည်းတင်တန်းသားတို့ကအစောပိုင်းမှာကျွန်တော်တို့စစ်ပညာသင်ကြားကြတော့လူခွင့်ရေးအကြောင်းသေချာမသိခဲ့ကြရဘူး။ဒီတင်တန်းတက်ရင်မှပဲလူခွင့်ရေးအကြောင်းအရာတွေနဲ့ COC အကြောင်းတွေသင်ပေးတာကြောင့်ကျွန်တော်တို့တော်လှန်ရေးသမားတွေအတွက်ကြိုးကြောင်းစင်စင်နိုင်စွမ်းနဲ့လူကုန်တိတ်ခါအကြောင်းပို့ပြီးသိခဲ့ရတယ်လို့ပြောပါတယ်။ စစ်တီတော်ကျင်းဝေးဆိုင်ရာတင်နန်းကိုပြည်သူ့ကာကွယ်တပ်ဖွဲ့ဝင်များပါဝင်တင်နန်းသား42ဦးတက်ရောက်ခဲ့ကြပြီးတင်နန်းသားများအချင်းချင်းကြားအပြန်အလှန်ဆွေးနွေးဖလှယ်ခြင်းများကိုလှုံ့ဆော်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပါ။
ဗီဒီယိုအညီကြီးမှဆက်လက်အသံလှည့်ပေးနေပါတယ်။စီးရီးသတင်းများပြီးမှာတော့ပြည်တွင်သတင်းများကိုຫນွေဦးနိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့အချို့သောပြည်သူအုပ်ချုပ်ရေးအဖွဲ့များအနေဖြင့်မူလာတော်လှန်ရေးရည်မှန်းချက်များအပေါ်အားစိုက်မှုနှေးလာပြီးတော့အာဏာအလွဲသုံးစားပြုခြင်းနဲ့ကိုကျိုးစည်းပွားကိုဦးစားပေးလာခြင်းများကိုတွေးရှိရတယ်လို့ပြည်တော်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။အချို့သောပြည်သူအုပ်ချုပ်ရေးအဖွဲ့များအနေဖြင့်မူလာတော်လှန်ရေးရည်မှန်းချက်များအပေါ်အားစိုက်မှုနှေးလာပြီးအာဏာအလွဲသုံးစားပြုခြင်းနဲ့ကိုကျိုးစည်းပွားကိုဦးစားပေးလာခြင်းများကိုတွေးရှိရတယ်လို့ပြည်တော်စုဝန်ကြီးချုပ်မန်ဝန်းခိုင်တန်းကဧပြီလ24ရက်နေ့အမျိုးသားညီညွတ်ရေးအစိုးရဂျားကာလာဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဘဝကဒီအစည်းအဝေးမှာပြောကြားခဲ့ပါတယ်။တော်လိုင်းကာလအတွင်းဂျားကာလာအုပ်ချုပ်ရေးလုပ်ငန်းများဆောင်ရွက်ရာမှာအခက်အခဲများစွာရှိခဲ့ပေမယ့်အုပ်ချုပ်ရေးလေးဟာနေမှာဖြစ်စီရတဲ့ပြည်သူဝန်ဆောင်မှုကာကွယ်စောင့်ရှောက်မှုများပေးနိုင်ရန်ကြိုးပမ်းခဲ့ကြသူများကိုကျေးဇူးတင်ရှိပါကြောင်းတို့ရာတွင်အချို့ပြည်သူအုပ်ချုပ်ရေးအဖွဲ့များအနေဖြင့်မူလတော်လိုင်းဤမှန်းချက်များအပေါ်အားစိုက်မှုနှဲလာပြီးအာဏာအလွဲသုံးစားပြုခြင်းဗန်နာငွေများကိုမယုံမသားစီမံခြင်းနဲ့ကိုကျိုးစီးပွားကိုဦးစားပေးလာခြင်းများတွေ့ရှိရတဲ့အပေါ်စိတ်မကောင်းဖြစ်ရပါကြောင်းအစိုးရရဲ့လုပ်ငန်းပိုင်းဆိုင်ရာစက်မှတ်မှုများမှလည်းလိုအပ်ချက်များရှိနေသေးကြောင်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒါအပြင်ပသုံးလုံးရန်တရားပြုပြင်ပြောင်းလဲမှုများကိုပြန်လည်သုံးသပ်ရန်နဲ့ဂျိုးပန်းဆောင်ရွက်မှုတိုင်းမှာကောင်းမွန်သောရလဒ်များထွက်ပေါ်လာရန်လိုအပ်ကြောင်းဝန်ကြီးချုပ်ကထပ်လောင်းပြောကြားခဲ့ပါတယ်။အစည်းအဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝန်များကျွဲဘက်အတွင်းဝန်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီးပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်း၏83နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော်ရဲဘော်များသို့ကျွေးမွေးလှူဒါန်းတဲ့တရင်ကိုတင်ပြပေးပါမယ်။ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်း၏83နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော်ရဲဘော်များသို့ကျွေးမွေးလှူဒါန်းခဲ့တယ်လို့ဧပြီလ24ရက်နေ့မှာပြည်ထောင်စုဝန်ကြီးချုပ်၏လူမှုကွန်ရက်မှာဖော်ပြအသိပေးထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်း၏83နှစ်ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဗျူဟာ29အေယာဝတီတို့အသားဟင်းအလှ၅သိန်းကျပ်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့သို့အသားဟင်းအလှ၄သိန်းကျပ်လက်နက်ထုတ်လုပ်ရေးအဖွဲ့သို့အသားဟင်းအလှ၃သိန်းကျပ်ဝရဇိန်ဒရုန်းတပ်ဖွဲ့သို့အသားဟင်းအလှ၃သိန်းကျပ်ပဲခူးတော်ကြီးကန်းစစ်ကြောင်းသို့အသားဟင်းအလှ၅သိန်းကျပ်အမှတ်၁စစ်ဒေသတရင်910သို့အသားဟင်းအလှ၅သိန်းကျပ်မင်းဘူးခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့သို့အသားဟင်းအလှ၄သိန်းကျပ်တို့ကိုဖြန့်ဝေလှူဒန်းခြင်းများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီငလင်တန်တဲ့မြို့နယ်46မြို့နယ်မှာအိမ်အောင်စုပေါင်း 13,896 စုအတွက်အေးဘော်စာနယ်ရေးခန်းနဲ့အမိုးအကာအကူအညီများထောက်ပံ့ပေးလျက်ရှိတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ဒရဲ့ဆိုင်းယာစီမံခန့်ခွဲရေးဝန်ကြီးဌာနကသတင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ငလင်တန်တဲ့မြို့နယ်46မြို့နယ်မှာအိမ်အောင်စုပေါင်း 13,896 စုအတွက်အေးဘော်စာနယ်ရေးခန်းနဲ့အမိုးအကာအကူအညီများထောက်ပံ့ပေးလျက်ရှိတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ဒရဲ့ဆိုင်းယာစီမံခန့်ခွဲရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ BND ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနအနေဖြင့်သကိုင်းငလင်ကြီးကြောင့်ထိခိုက်ခံစားခဲ့ကြရတဲ့သကိုင်းမန္တလေးပဲခူးနေပြည်တော်နဲ့ရှမ်းတောင်ပိုင်းဒေသများရှိငလင်တန်တင့်ပြည်သူများသို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်များလူသားစာနာတာဝန်ခံများနဲ့အရက်ဘက်လူမှုအဖွဲ့ရဲ့စည်းများအဖြစ်အရေးပေါ်လူသားချင်းစာနာမှုအကူအညီများကိုချိတ်ဆက်ထောက်ပံ့ပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားရေးနဲ့ BND ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနအနေနဲ့ဧပြီလ23ရက်နေ့အထိထောက်ပံ့ကူညီမှုစည်းရင်းများအရာသကိုင်းအတွင်း 4,129 အိမ်တော်စုအတွက်ကျပ်883သန်းမန္တလေးတိုင်းအတွင်း 6,218 အိမ်တော်စုအတွက်ကျပ်1,542 သန်းပဲခူးတိုင်းအတွင်း 1,322 အိမ်တော်စုအတွက်ကျပ်သန်း 296 သန်းနေပြည်တော်အတွင်းမှာရှိတဲ့ 803 အိမ်တော်စုအတွက်ကျပ်သန်း 242 သန်းနဲ့ရှမ်းပြည်တောင်ပိုင်းမှာရှိတဲ့ 1,424 အိမ်တော်စုအတွက်ကျပ်သန်း 205 သန်းစုစုပေါင်း 46 မြို့နယ်မှာအိမ်တော်စုပေါင်း 13,896 အိမ်တော်စုအတွက်ကျပ်သန်း င်း 3,696 သိန်း 6,000 ကျော်အသုံးပြုခဲ့ပါတယ်။ဆက်လက်ပြီးငလင်တန်သင့်ပြည်သူများအထွတ်အရေးပေါ်လူသားချင်းစာနာထောက်ထားရေးအကူအညီများအပြင်အစိုးပိုင်းကာလပြန်လည်ထူထောင်ရေးအထွတ်လိုအပ်တဲ့ကန္တာအလိုက်ထောက်ပံ့မှုများကိုလည်းသက်ဆိုင်ရာပြည်တွင်းပြည်ပအစိုးရမဟုတ်သောအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနဲ့ပူးပေါင်းကာအကောင့်တွေပေါ်ဆောင်ရွက်သွားမယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီထိုင်းနိုင်ငံပါဂျင်ပူရီခရိုင်မှာရှိတဲ့ကော်ပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှမြန်မာရွှေပြောင်းအလုပ်သမား83ဦးဟာအခွင့်အရေးချိုးဖောက်ခံရမှုလိုက်ပါကူညီဖြည့်ရှင်းဆောင်ရွက်ခဲ့တယ်လို့ NUG အလုပ်သမားဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံပါဂျင်ပူရီခရိုင်မှာရှိတဲ့ကော်ပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှမြန်မာရွှေပြောင်းအလုပ်သမား83ဦးအားအကြောင်းမဲ့အလုပ်ထုတ်ခံရခြင်းနဲ့တက်တန်းတိုးထားတဲ့ name list များတင်စည်းထားခြင်းတို့ကြောင့်အလုပ်သမားများမှဝန်ကြီးဌာနသို့ဆက်သွယ်တိုင်ကြားအကူအညီတောင်းခံလာတယ်လို့ဖော်ပြထားပါတယ်။အဆိုပါကိစ္စရပ်များအားပါဂျင်ပူရီခရိုင်စဝတီကန်ယုံမှာအမှုဖွင့်တိုင်ကြားပေးခဲ့ရာစက်ယုံကတာဝန်ရှိသူတွေကလာရောက်ပြီးတော့အလုပ်ပြန်ခန့်မင်းအကြောင်းစဝတီကန်ယုံမှာသဘောတူလက်မှတ်ရေးထိုးရန်ညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။အလုပ်သမားအခွင့်အရေးချိုးဖောက်ခံရမှုများအားတပ်ဆိုင်ရာအီးမေးလ်နဲ့ social app တို့မှတဆင့်လဲဆက်သွယ်တိုင်ကြားနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီစကိုင်းနဲ့မန္တလေးတိုင်းဒေသကြီးတို့မှာငလင်တန်ကြောင့်ပျက်စီးသွားတဲ့ဦးအိမ်အိမ်အောင်စုများအတွက်အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနမှတဆင့်ထောက်ပံ့မှုများပေးရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးနဲ့မန္တလေးတိုင်းဒေသကြီးတို့မှာငလင်ဘေးတန်ကြောင့်ပျက်စီးသွားတဲ့ဦးအိမ်အိမ်အောင်စုများအတွက်အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနမှတဆင့်ထောက်ပံ့မှုများပေးရခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးမှာရှိတဲ့ငလင်ဘေးတန်ကြောင့်အိမ်ထိခိုက်မှုအများဆုံး10အိမ်တောင်စုနဲ့အနည်းငယ်ထိခိုက်မှုအိမ်ပေါင်း10အိမ်တောင်စုစုပေါင်းအိမ်တောင်စု20နေအိမ်ထိခိုက်မှုအိမ်ပေါင်းစုစုပေါင်း3အိမ်တောင်စုနဲ့မန္တလေးတိုင်းဒေသကြီးမှာနေအိမ်ပျက်စီးပြိုကျမှုအိမ်တောင်စုပေါင်း100အထက်ထောက်ပံ့မှုများပေးအပ်ခဲ့ပါတယ်။အဲဒီလိုပေးအပ်ရာမှာတအိမ်တောင်စုလင်စံတပီစီတလီတာစာအချို့မုံအမျိုးသမီးလားစင်2ထုပ်ဆောင်းချင်းတောင်ဆိုလာမီငပိရေချူ90သားမွေကာပြင်တစားနဲ့စကိုင်းနိုင်ဒေသကြီးဖုန်ကြီးကျောင်းတိုက်အတွက်စံတအိမ်နဲ့အလူငွေ3သိန်းအားအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနမှတဆင့်ဒေါက်တာဖြူပန်းလူခင်နဲ့တငယ်ချင်းများ USA မှလူတန်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီပအိုးပြည်နယ်ပေါ်ထွန်းရေးအပါဝင်မြုံမှန်းချက်3ရက်ကိုပအိုးလူမှုအဖွဲ့အစည်းများဖိုရမ်ကချောက်မှတ်နိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပအိုးလူမှုအဖွဲ့အစည်းများဖိုရမ်ကိုပြီးခဲ့တဲ့မတ်လကထိုင်းနိုင်ငံချင်းမိုင်မြို့မှာ၄ရက်တာကျင်းပခဲ့ပြီးတော့ပအိုးပြည်နယ်ပေါ်ထွန်းရေးအပါဝင်မြုံမှန်းချက်3ရက်ကိုချောက်မှတ်နိုင်ခဲ့တယ်လို့အသိပေးထုတ်ပြန်ထားပါတယ်။၎င်းဖိုရမ်ကနေ1ပအိုးပြည်နယ်ပေါ်ထွန်းရေး2တန်းတူညီမျှမှုတရားမျှတမှုနဲ့ငြိမ်းချမ်းသောလူပေါင်းတရက်ပေါ်ထွန်းလာရေး3ပအိုးအမျိုးသားတရက်လုံးကိုလွှမ်းခြုံနိုင်တဲ့ပညာရေးစနစ်ပေါ်ထွန်းလာရေးစတဲ့မြုံမှန်းချက်3ရက်ကိုချမှတ်ခဲ့တယ်လို့ဆိုထားပါတယ်။အဆိုပါမြုံမှန်းချက်3ရက်ကိုအကောင့်ထဲပို့နိုင်ဖို့တက်ရောက်လာကြတဲ့ကိုယ်စားလှယ်များတဲ့ကဥဆောင်ကော်မတီဝင်9ဦးကိုရွေးချယ်ဖွဲ့စည်းအတည်ပြုခဲ့ပြီးတော့အကောင့်ထဲပို့ဆောင်ရွက်ရမှာလေအခြားညီနောင်တိုင်းသားအင်အားစုများနဲ့ပူးပေါင်းချိတ်ဆက်သွားမယ်လို့လည်းအတည်ပြုထားပါတယ်။ပအိုးလူမှုအဖွဲ့အစည်းများဖိုရမ်ကိုအဖွဲ့အစည်း6ခုမှကိုယ်စားလှယ်များနဲ့တက်ကြွသောတတိပုဂ္ဂလကိုယ်စားလှယ်များစုစုပေါင်း38ဦးတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ပအိုးလူမှုအဖွဲ့အစည်းများဖိုရမ်မှာပအိုးပြည်သူလူထုများရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျဲ့တဲများဆွေးနွေးခဲ့ကြရာပအိုးလူထုများဟာအာနာရှင်နဲ့ဆရာနာရှင်စနစ်တို့ရဲ့စနစ်တကျဖိနှိပ်သောရန်တရားအောက်မှာရှင်သန်နေရခြင်းနေစဉ်လူမှုဘဝလုံခြုံမှုမရှိခြင်းလူမှုစည်းပွားဆိုင်ရာအခွင့်အရေးရပိုင်ခွင့်များဆုံးရှုံးခြင်းတမျိုးသားလုံးဆိုင်ရာအခက်အခဲအကျဲ့တဲများကိုဖြေရှင်းနိုင်တဲ့တွေးဆဆွေးနွေးအဖြေရှာမှုများမရှိခြင်းနိုင်ငံရေးအင်အားစုများအကြားစုစည်းမှုအားနည်းခြင်းနဲ့ပအိုးလူထုတရက်လုံးကိုလွှမ်းခြုံနိုင်သောနိုင်ငံရေးဘုံရည်တည်ချက်မြုံမှန်းချက်မရှိခြင်းစတဲ့အခြေအနေများကိုတွေးရှိခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတန်ချိန်90ကျော်ရှိတဲ့အသက်ငယ်ကယ်ဆယ်ရေးပစ္စည်း 9,000 ကျော်ကိုဆက်လက်ပေးဝေနိုင်ရန်တေချာစွာဆောင်ရွက်နေတယ်လို့ဥရောပသမဂ္ဂရန်ကုန်ကအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ EU ဟာအေဘီလ18ရက်နဲ့19ရက်နေ့နဲ့22ရက်နေ့တို့မှာတန်ချိန်90ကျော်ရှိတဲ့အသက်ငယ်ကယ်ဆယ်ရေးပစ္စည်း 9,000 ကျော်ကိုလေယာဉ်3စင်းဖြင့်ထောက်ပံ့ပို့ဆောင်ပေးခဲ့တယ်လို့ဥရောပသမဂ္ဂရန်ကုန်ကအသိပေးဆိုထားပါတယ်။ထိုပစ္စည်းများကို IOM နဲ့၎င်းရဲ့ဒေသခံမိဘအဖွဲ့အစည်းများမှအကူအညီအလိုအပ်ဆုံးသောလူအဖွဲ့အစည်းများထံသို့ပေးပို့သွားမယ်လို့ဖော်ပြထားပါတယ်။ဤပေးပို့မှုများဟာဖင်လန်၊လူဇင်ဘတ်နဲ့ IOM ရဲ့ကမ္ဘာလုံးဆိုင်ရာတူလောင်ကူတောင်မှထောက်ပံ့မှုများဖြင့်လှူဆောင်နိုင်ခဲ့ခြင်းဖြစ်ပြီးတော့လာမယ့်ရက်များအတွင်းဘူဂေးရီးယားနဲ့ဆွီဒင်နိုင်ငံများမှထောက်ပံ့မှုပစ္စည်းများဖြင့်နောက်ထပ်လေယာဉ်ပို့ဆောင်မှုများကိုလည်းစီစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးငလင်ဘေးတင်ဒေသများအတွက်ဂျပန်နိုင်ငံမှာကျင်းပတဲ့ရန်ပုံငွေရှာဖွေတဲ့ကန်တာများမှကနဦးအလှငွေရန်3တန်းကျော်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ဘေးတင်ဒေသများအတွက်ဂျပန်နိုင်ငံမှာကျင်းပတဲ့ရန်ပုံငွေရှာဖွေတဲ့ကန်တာများမှကနဦးအလှငွေရန်3တန်းကျော်ရရှိခဲ့တယ်လို့ NUG Support Team ဂျပန်ကဆိုထားပါတယ်။မြန်မာယူရနှစ်သိကူစုတောင်းပွဲနဲ့အမိမြန်မာနိုင်ငံအတွက်ကူညီပံ့ပိုးမဲ့ရန်ပုံငွေပွဲအား2025ခုနှစ်ဧပြီလ12ရက်နေ့စနေနေ့နဲ့ဧပြီလ13ရက်နေ့တနင်္ဂနွေနေ့များမှာတိုကျိုမြို့မှာကျင်းပပြုလုပ်ပြီးစီးခဲ့တာဖြစ်ပါတယ်။ပွဲကင်းအတွင်အလှူခံရရှိငွေများနဲ့ငလင်ဘေးတင်ဒေသများအတွက်တီးခြားရန်ပုံငွေရှာဖွေမဲ့ကန်တာများမှရရှိလာတဲ့ကနဦးအရေးပေါ်လှူဒန်းငွေအဖြစ်ပွဲကျင်းပတဲ့နှစ်ရတာအတွင်ရန်29,596ရန်ရရှိခဲ့ပြီးတော့အိုဆာကာတကြံပွဲမှာပရောက်ပန်းကုန်းအလှူငွေရန်9,000အားထပ်မံဖြည့်စွက်ကရန်3,096ရန်အားကနဦးအရေးပေါ်လှူဒန်းငွေအဖြစ်ပေးပို့ရန်လူသားချင်းစာနာထောက်ထားရေးနဲ့ BNDA ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနရဲ့လမ်းညွှန်မှုဖြင့်ဆက်လက်ဆောင်ရွက်သွားမယ်လို့ဆိုထားပါတယ်။အဖက်ဖက်မှကူညီပံ့ပိုးပေးကြတဲ့အလှူရှင်များ၊စေတနာ့ဝန်ထမ်းမောင်နှမများအားအထူးလေးစားကျေးဇူးတင်ရှိကြောင်းဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးနိုင်မွန်အောင်သွင်ရဲ့လက်ရသဘောဖြစ်တဲ့သူတို့ဘယ်တော့ပြန်လာကြမလဲလို့အမိရတဲ့တော်လန်ရေးကဗျာတစ်ပုဒ်ကိုຫນွေဦးမိုးကခန်းစားရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်သူတို့ဘယ်တော့ပြန်လာကြမလဲအဝတ်တထဲကိုတခုနဲ့ကြီးတွေပြိုနေတဲ့မနက်ခင်းမှာပျောက်ချင်းမလားပျောက်သွားတယ်။ကြောပိုးအိတ်တစ်ခုလုံးစာလွမ်းစရာတွေကြီးပဲ။အဲ့ရဘေးမှာဖွင့်လျက်တားကြီးသူပျောက်သွားခဲ့တယ်။ဂျိုနီလက်ဆာတန်လန်ဂစ်တာတလက်ဟာအခန်းတောက်မှာပြိုလဲကျန်ရဲ့။တိတ်တန့်အောင်တစ်ခုလိုပဲသူပျောက်သွားတယ်။တငယ်ချင်းဖြစ်သူရဲ့ဆိုင်ကယ်နောက်ခုံပေါ်မှာငါ့ကိုလက်ပြသွားပြီးဟိုနာတီနာခဏလူလူနဲ့သူပြောက်သွားတယ်အမတ်တရားတပုံရဲ့နောက်ကြောလိုပဲမျက်စိအောက်ကပြောက်သွားတယ်တယ်လီဖုန်းတန်ဟာလိုင်းမီတစ်ချက်မမီတစ်ချက်နဲ့6တွေ့အကွဲစွာပဲပြောက်သွားတယ်ဒဏ္ဍာရီတွေအုတ်ဆိုင်နေတဲ့အရင်အဆိုင်ခစ်ကြီးတယ်ရင်းရင်းလေးပဲပြောက်သွားတယ်အတိတ်တွေလိုပြောက်သွားပြီးအရေးတွေလိုပြန်ပေါ်လာကြမလားညှော်လင့်ချက်ဆိုတာရှင်တန်ခြင်းရတနာပေါ်ရောက်တော့သူတွေမရှာလဲတွေ့ရှာလဲတွေ့အဲ့ဒီတကွေကိုစောင့်ဆိုင်နေရတာနှွေဦးရတီလိုပဲအသေးသေးစိုက်ဝင်နေတာတော့ဘယ်တော့အခါမှရိုးမသွားနိုင်ဘူးငါတို့မျက်လုံးတွေလမ်းမပေါ်တရိုးလိုခိုင်မာလျက်ဘယ်တော့ပြန်လာကြမလဲမေခွန်းတွေတလက်လက်နေနိုင်မောအောင်တွေ
ဗီဒီယိုအညီဒီနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်တွင်းသတင်းတွေကိုရိုလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။ပါဠိစွာပါဗီဒီယို NUG တပတ်တွင်းသတင်းတွေကိုရခိုင်ဘာသာနဲ့တန်စားပြလာဖို့ခိုက်ပါတယ်အကျန်ရိုလာတန်တာပါတော်လန်ရေးအာစုတီနောက်တိုင်းပေါင်းဆွေးနွေးပနာခိုင်မာရေးအစီအမံတီအမရန်ဆုံးရှာမဲရာဖို့အရှင်ဖရိုက်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပရဂရီတရုံကိုပနာမတောင်းစားပြပါမယ်။တော်လင်ရီအာစုတီနောက်တိုင်ပေါင်းဆွေးနွေးပနာခိုင်မာရီအစီအမံတီအမရန်ဆုံးရှာမဲခဲ့ရာဖို့အရှင်ဖရိုက်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝမ်ခိုင်တန်ကအမျိုးသားညီညွတ်ရေးအစိုးရအဖွဲ့အစည်းအဝေးအမတ်ဆိုင်ဈေးတိုင်းမြင့်ဆောင်2025မှာပရဂရီခါပါရီဂျန်ဒိုရိုနိုင်ငံမှာနောက်ခံအခရီးအနေအမျိုးမျိုးနာတော်လင်ရီအာစုတီon den mya prasaw ground dr asuti aso apwe tina tatee shasha taimbon swin nwe bana ခိုင်မာရီအစီအမံတီအမရင်ဆုံးရှာမဲကြရဖို့အရှင်ဖိုက်ပါရီရရှောင်းစောဝင်ကိဌာနတခုဝင်ကိတူတယောက်ဤတာဝန်မဟုတ်ပေကျွန်တော်တို့အားလုံးတာဝန်ဖရိုက်တဲ့အတော့ကောင်အစိုးရအဖွဲ့ဝန်ဒီအနေနဲ့ရီထွားအကောင့်တွေဖော်ရီလူတီကဖော်ရာဖို့ဖရိုက်တဲ့ပိုင်းနောက်ကွေကကောင်းမွန်ရေအကရန်အញ្ញံတီပြီးပနာကုညီထောက်ပံ့ပြီးရဖို့လူတီကလေးကုညီထောက်ပံ့မနာနိုင်ငံရေးအရဆွေးနွေးမှုတွေမှာအယုံဆုံးထိရောက်မှုရှိအောင်အောင်မရအောင်ဝိုင်းဝန်းကရုပန်ပြီးခဲ့ဖို့တိုက်တွန်းလိုပါရီလို့ဝင်ကြီးချုပ်ကပြောပါရီရော့အဘရန်မရိတ်မရိုင်းရဲ့စိုက်တဲ့နော်တော်လန်ရီအောင်ပွေးအဆုံးသက်အထိကရုပန်အားထုတ်လာမယ်လို့ဝင်ကြီးချုပ်ကထဲလောင်ပြောပါရီဆာလာပီကေ NUG အနေနဲ့ပြည်သူ့ကကွေရီတဲမတော်တဲရန်၃ရာတစီခရောင်းရောင်းအပါဝံဒရုံတဲဖွေစီတဲဖွေထောက်ပို့တဲဖွေနော်လုံရှုံရီတဲဖွေစုစုပေါင်း၃ရာ၅စီခရောင်းဖွေကိုဖွေးစီထူထောင်ပြီကေဘန်ဒါရင်ဘုံငွေ၉စီလေးရာခိုင်နှုန်းကိုစိုင်းရီခန္ဓာမှာအသုံးပြုခါရီတတော်ကိုတောင်းစားပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပြည်သူ့ကကွေရီတဲမတော် PDF နော်ပြည်သူ့ကကွေရီအဖွဲ့ PDO ပါကာပါတီကို2021ခု၌မေလ၅ရက်နေ့မှာတနိုင်ငံလုံးအတိုင်းအတာနောင်ဖွေးစီတီထောင်ခါပရီကေဘန်ဒါရန်ဘုံဝေဤကိုစေးလေးရာခိုင်နှုံးကိုစိုင်းရီကန်နာမှာအသုံးပြုခါပနာပြည်သူခုခင်ဆိုင်ဆောင်နှွင့်နိုင်ဖို့အတွက်၎င်းဖက်ဒရယ်ဒီမိုကရေစီနိုင်ငံရေးဆန်နိုင်နောင်လျော်ညီရီဖက်ဒရယ်ပြည်ထောင်စုတဲမတော်ဤရီပရီအမရုတေအပရိုက်၎င်းအခုအချိန်မှာပြည်သူကကိုရီတဲမတော်တဲရွန်သုံးရာတစီခရောင်းရောင်းအပါဝွန်ဂရုံတဲဖွေစီတဲဖွေထောက်ပို့တဲဖွေနောင်လုံရှုံရီတဲဖွေစုစုပေါင်း၃ရာ50ခရောင်းဖွေကိုဖွေးစီထူထောင်ပရီပရိုက်ဂရမ် NUGE လေးနိုင်ပရိလုပ်ငန်းဆောင်ရရှာအစီရင်ခန်းစာမှာဖော်ပြထားပါရီပြည်သူကကိုရီအဖွေအနေနဲ့နရာ35မြို့နယ်မှာအတေဘရူဖွေးစီပရီပရိုက်ပနာဇေတမြို့နယ်မှာတိုးရှေဖွေးစီလို့ရှိပရိကေ PDF report အနေနဲ့နေပြည်တော်အပါဝွန်ပြည်နေတိုင်းအလုံးမှာတိုက်ပွဲဝင်လို့ရှိရတဲ့ ground အဆိုပါအသုံးစရိုက်တီးကိုတနိုင်ငံလုံးအတိုင်းအတာနာသုံးဆွေ crown friday by မဟာမိတ်တော်လင်ရေးအဖွေတီးကိုလေဝီမရာထောက်ပန်ရေရန်ဘုံငွေတီးလေပါဝင်ရလို့သိရပါရီလာနေခေယံမင်ကျောင်းရာရှိရေဘန်ဒါရန်ဘုံငွေရာရှိရေမှာလို့အရှာနာစင်ခေါ်မုန်တီးရှိကလေးတော်လင်ရေးလူထူဤပူပေါင်းပါဝင်ထောက်ပန်မှုမဟာမိတ်တော်လင်ရေးအဖွေအစီတီးဝန်ရန်ကူညီမှုနော်ရွန်ဆိုင်ဖရီရှင်ကျော်လွားလို့ရှိရလို့ဆိုထားပါရီဇာလာပရီကေကျောက်တော်မျိုးကိုစိုက်တက်ကကြားဖိုက်တာနောင်ဘုံဂရီတိုက်ခိုက်ခါဆော့ဂရောင်းအရဲသားတူဦးတီဆုံပရီကေ20ကျော်ဒန်ရာရာရီတထောင်ကိုတောင်းစားပြပါမယ်ရခိုင်တက်တော်အေအေထိန်ရှုပ်ထားရီကျောက်တော်မျိုးကိုဇိုင်းကောင်းစီကဧပြီလ16ရက်မူထာဖာအစောပိုင်းမှာကြားဖိုက်တာနောင်ဘုံဂရီတိုက်ခိုက်ခါဆော့ဂရောင်းဒေသနေအရဲသားတူဦးတီဆုံပရီကေ20ကျော်ဒန်ရာရာရီလို့ဒေသတွင်းတထောင်တီကဆိုပါရီကျောက်တော်မျိုးကမရိုတိုက်ရကွာပရီဒေါ်တာရကွာနော်ရှဲရာရကွာအပါဝါရုတ်အနှံဒင်းနေမိုးထားဖစစောပိုင်းနှစ်နာရီခွေးနော်သုံးနာရီကြာမှာဘုံဒီဂရီခါဆော်လို့သိရပါရယ်စိုက်ကောင်စီစောပေါင်ငရာဘုံနာပေါင်သုံးရာဘုံဒီအပါဝါရော့ကက်ဒုံဒီနာဂရီရှာတိုက်ခိုက်ခါဆော်ဖရိုက်ပီးကစုစုပေါင်းစီလုံးဂရီရှာတိုက်ခိုက်ခါရီလို့ဒေတာနေပရီသူတီဤပရော့ဆိုရှာကိုကိုကားပီးကဒေတာတော်သထောင်းရိုက်မက်တီကဖော်ပြထားပါရယ်စိုက်တဲ့ကဘုံဂရီရှာခါရီနေရာဒီစောတမဝါယာမယုံပြည်တော်သားရဲကွာကာတာခရောင်းလဲကာတာခွန်နိုင်လဲကာတာရှိုင်းလဲနာရိုတိုက်ရဲကွာရှဲရာရဲကွာရိုဖရိုက်တေလူလေးတည်ပါပါရီပြည်သူလူထုအိမ်မောကြာနေရအချိန်မှာလီဂရောင်းကနေပြည်ကတိုက်ခိုက်စော်ကောင်အိမ်တေးပြားစီပနာပြည်တော်သားရဲကွာကာတာခရောင်းလဲမာနေရအသားသုံးစစ်ဆိုင်နိုင်အရေအမျိုးသားတဦးတည်ဆုံးခါပြည်ကြီး20တဦးဒန်ရာရာခရီပိုင်မပောက်ကွေးသိမ့်ရဘုံတီလေးရှိသိမ့်ရလို့ဒေတာနေပြည်သူတီကဆိုပါရီဇာလာပြည်ကအာရာခဒေတာမှာအစ္စလမ်ဘာသာဝန်မျိုးသမီးတီအခန့်ကန်တာမွန်တန်ရီကွန်ဆန်ဆောင်ရရီတောင်းကိုတောင်းစားပေးပါမယ်အရာခဒေတာမှာအစ္စလမ်ဘာသာဝန်အမျိုးသမီးတီအခန့်ကန်တာမွန်တန်နိုင်ရီအတော်အရာခပြည်သူတော်လင်ရီအဆိုရာနာရခိုင်ကျောင်းသားတမကရိုကကွန်ဆန်ဆောင်ရခရီလိုအရကန်ပရင်းဆက်မီဒီယာကဖော်ပြထားပါရီရီခရီရောပိုင်အတော်အရာခပြည်သူတော်လင်ရီအဆိုရာဤဦးဆောင်မှုဖရံရခိုင်ကျောင်းသားတမကနာဌာနဆိုင်ရာအဂရီဂေတီဝင်ထန်တီစူပေါင်းပရီကေအစ္စလမ်ဘာသာဝန်အမျိုးသမီးဒီနောက်တွိဆုံဖွေတီဘရူလောင်ဆောင်ရခရီလူဆိုပါရီယွန်အဘရောင်းတိုင်းပရီတီဆောင်ရီမှာအစ္စလမ်ဘာသာဝန်အမျိုးသမီးတီအခွန်အရီနာဂျာမာဒန်တူညီများရီကိုအဟန်းအတာဖရိုက်စီနိုင်ရီဘာသာ ရီဒလစ်ထုံတဲ့လူမှုရေးဆန်တမဲရှာတီကိုတဲနိုင်သမရဘီရှိုက်ထားပြီးတာဝန်ထမ်းဆောင်ဖို့နာအစ္စလမ်ဘာသာဝန်အမရုသမင်တီအီဆွန့်ဆောင်နိုင်မုံကိုလေအသေးအမဲ့ပရိုဂရမ်ပရော့ဆိုခါပါရီဘာသာလူမျိုးအသာအရောင်မခွေခရာပေအာရခပရိသူပရိသားတိုင်းမှာရပိုင်ခွန်ဒန်တူအခွန်အရေနင့်တူတဖားမှာတာဝန်လေးရှိပါကရာတိုင်းပရိတေဆောင်ရာမှာကရောသားရန်သားမခွေခရာပေကိုတဲနိုင်ရဖကဝိုင်းဝန်းကူညီခဲ့ရာဖို့တာဝန်လေးရှိကရာပြွန်ပိုင်တေဆောင်ရာမှာအစ္စလမ်ဘာသာဝန်အမျိုးသားတိအပရန်အမျိုးသမီးတိပါပါဝန်လာနိုင်ဖို့ရီရီဗီကေအခုပိုင်ကွန်ဆန်ဆောင်ရရာဆော့ဖရိုက်ဒေးလို့အာရခပရိသူတော်လင်ရေအဆိုရာကတာဝန်ရှိရလူတူကပရောပါရီအာရခပရိမောင်တော်ဘူတီတောင်ရသေးတောင်ကြောက်တော်တန်တွေမောင်ဗရာမောင်ဦးနာစိုက်တွေစားရမလို့ဒီမှာအစ္စလမ်ဘာသာဝန်လူမျိုးတီအများကြီးနေထိုင်ခဲ့ဆော့ဖရိုက်ပါရီအခုတောင်စပိခရီတတော်တီကို Radio NUG အပွဲသားတီကပြပို့ထားဆော့ဖရိုက်ပါရီ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်မေဒါနီမေလေးအစိုးရရဲ့စက်တွေတရင်အချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်